ရက်ကွက်ဥက္ကဋ္ဌကြေးရွာဥက္ကဋ္ဌရွေးကောက်ပွဲတွေအချိန်ကျလာပြီဖြစ်လို့တချို့နေရာတွေမှာပြုလုပ်နေပါပြီ။ပြီးခဲ့တဲ့9နှစ်တုန်းကကျင်းပခဲ့တဲ့အဲဒီရက်ကွက်ကြေးရွာဥက္ကဋ္ဌရွေးကောက်ပွဲတွေမှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့အထံတွေနိုင်ငံအနှံ့တော်တော်ညံစီခဲ့ပါတယ်။အခုတစ်ခေါက်မှလည်းသူ့လူကိုယ်လူတင်ဖို့စူးစမ်းကြတယ်ဆိုတဲ့အထံတွေကြားစပြုလာရပါပြီ။ဒါကြောင့်ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှူးဆိုတာပြည်သူတွေအတွက်ဘလောက်အရေးပါအရာရောက်တယ်လဲ။သူတို့မှဘလို့လုပ်ပိုင်권တွေရှိလဲ။လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေအရရက်ကြီးအုပ်ချုပ်ရေးမှူးတွေထားတာဟာနိုင်ငံအတွက်ဘလို့ကောင်းကျိုးဆိုးကျိုးဖြစ်စေလဲပြည်သူတွေကဘလို့ဆောင်ရွက်တင်လဲဆိုတာတွေကသိစရာကောင်းလာပါတယ်တကယ်တော့ရက်ွက်ကြေးရွာဥက္ကဋ္ဌတွေဆိုတာအစိုးရအုပ်ချုပ်ရေးရန်ရမှာလူလူနဲ့အနီးဆုံးပုံကိုယ်တွေဖြစ်ပြီးအခုခေတ်မှာဆိုရင်မြန်မာနိုင်ငံရဲ့အထူးကပြဿနာတရားဖြစ်တဲ့လယ်ယာမြေကိစ္စတွေမှာအရေးပါတဲ့သူဖြစ်နေတယ်လို့ရန်ကုန်တိုင်းတညင်မြို့နယ်ကတိုင်းလွတ်တော်ကိုယ်စားလှယ်ကိုနေလင်းအောင်ကပြောပါတယ်
ဒီလိုအုပ်ချုပ်ရေးမှူးကြီးကကျွန်တော်တို့လဲစီပေါ့လဲအမြင်စီမံခံရေးကော်မတီမှာလည်းပါသလိုဆိုလဲစစ်လို့ခေါ်တယ်ပေါ့နော်တရားမြင်နဲ့အခြားမြင်များပေါ့နော်တင်းစီခံရမှုကပြန်လဲစီစီကော်မတီပေါ့အဲ့ဒီမှာလည်းသူ့ရက်ွက်ကြီးရောက်ပါသူကဥက္ကဋ္ဌပဲနော်အဲ့ဒီဘွဲ့မှာလည်းနော်ဥက္ကဋ္ဌပဲဆိုတော့ဒီကိုရက်ွက်ကြီးရောက်ရမှာရှိတယ်အများပိုင်းတဲ့နေရာတွေကိုပြန်ပေးဖို့လို့အတင်းစီခံရတဲ့လဲအမြင်တွေကိုကြံအနန္တနဲ့ရော်ရော်ကြီးပြန်ပေးတင်တယ်မပေးတင်ဘူးပေါ့နော်အခုဒီနေ့ညီတင်းစီတာချင်းဟုတ်တယ်မဟုတ်ဘူးဆိုတာကအောက်ခြေဆင်းရအစီစဉ်တဲ့အဲ့ဘွဲ့မှာသူကဥက္ကဋ္ဌပေါ့လေရက်ွက်ကြီးဟာပြည်သူတွေနဲ့ပတ်သက်လို့ရှိလို့ရှိရင်သူတို့ကအနည်းဆုံးတော့အုပ်ချုပ်သူဖြစ်တဲ့ခါကျတော့သူ့အပေါ်မှာဥပဒေရပြည့်ရထားတဲ့ကွဲအာဏာတွေအရရှိတယ်။အဲ့ဒီကွဲအာဏာတွေသူ့အနေနဲ့ဟာလူကောင်းတယောက်ပြုလို့ကောင်းတဲ့ဘက်မှာသုံးလို့ရှိလို့ရှိရင်ရက်ွက်လူသားပြည်သူရဲ့အကျိုးဖြစ်တာပေါ့။အဲ့ဒီဟာကိုသူကစိုးတဲ့ဘက်မှာသုံးမဲ့လူမျိုးဖြစ်လာမယ်ဆိုလို့ရှိလို့ရှိရင်အထိုင်းလျောက်တော့ကျွန်တော်ဒီစိုးတဲ့ခံမှာပေါ့။ဟောရက်ွက်လူသားပြည်သူတွေလည်
းဟုတ်ပါတယ်။မြန်မာနိုင်ငံမှာလယ်မြေရာမြေတွေအပြင်မြို့ပေါ်တွေမှာဆိုရင်ကစားကွင်းတွေအပန်းဖြေပန်းခြံတွေကိုတမရောဌာနဆိုင်ရာနဲ့ခရိုနီတွေကအကြောင်းမျိုးမျိုးပြပြီးတင်ထားလို့လယ်ယာမြေပြဿနာကြီးလွန်းလာပါတယ်။ဒီလိုပြဿနာကိုဖြေရှင်းတဲ့အခါမှာရက်ကြီးဥက္ကဋ္ဌတွေကလည်းအခရာကြတဲ့အတွက်အရေးချင်းရှိတဲ့သူတွေဖြစ်လာဖို့ကအရေးကြီးနေတာတွေ့ရပါတယ်။ဒါပြင်တရားဥပဒေစိုးမိုးမှုလျော့ရဲနေတဲ့ဒီနေ့ခေတ်မှာလောင်ကစားမူရစေဝါနဲ့တခြားတရားမဝင်မှောက်ကိုစီးပွားရေးသမားတွေကလည်းရှိနေတဲ့အတွက်ရက်ကြီးဥက္ကဋ္ဌတွေကသူတို့နဲ့လည်းရင်ဆိုင်ရပါတယ်။ဒီလိုအခြေအနေမှာလုပ်ပိုင်권တက်တန်း9နှစ်အတွင်းအဲ့လိုမမှန်မကန်လုပ်တဲ့သူတွေကိုတရားဥပဒေအရရေးယူခဲ့တဲ့ရက်ကြီးဥက္ကဋ္ဌတွေကသူတို့တက်တန်းကုန်လို့အခွင့်အာဏာမရှိတော့တဲ့အချိန်ကြရင်သူ့ကိုဘလို့အကာအကွယ်ပေးမလဲဆိုတာပြဋ္ဌာန်းချက်မရှိသေးဘူးလို့ခရိုင်လက်ထောက်အုပ်ချုပ်မှုတယောက်ကထောက်ပြပါတယ
်ရက်ကြီးအုပ်ချုပ်ဖြစ်သွားပြီခုနကပြောလို့ဒီထဲမှာဆဲရောင်းလို့ဗျာသွားပြီးတော့တိုင်တယ်ကျွန်တော်ရဲ့ institution နဲ့မကောင်းဘူးလေရဲကလည်းသူကလည်းလုံလုံလောက်လောက် manpower မရှိဘူးသိတယ်မလားအဲ့တော့တွားတိုင်ဆိုရဲကလာဖမ်းရင်ကောင်းတော့ရဲကလာမဖမ်းဘူးဆိုရင် तू ကပြဿနာရှိဒါတစ်ချက်အဲနောက်တစ်ခုကတခုခုဖြစ်တယ်ဆိုရင်တရားရုံက तू ကတွားတိုင်ရတယ်တရားရုံကနေပြီးတော့ကြည့်မှုကျူးလည်းထောင်ချလိုက်တယ် तू ကနောက်ချက်9နှစ်ကြာ तू ကပြုတ်တော့မှာလေပြုတ်တဲ့အချိန်ကျဟိုကောပြဿနာချင် तू ဘယ်လိုကောင်းဝယ်ပေးမလဲဆိုတာလေအဲ့ဥပဒေနဲ့မှမပါဘူးဗ
ျနောက်တစ်ခုကလစာသဘောနဲ့ပေးတဲ့ခန်းစား권ကိစ္စပါရက်ကြီးဥက္ကဋ္ဌတယောက်ကိုခန်းစား권တစ်လကိုကြံ့ငွေ 9,000 နဲ့ရုံးအသုံးစည်းအဖြစ် 5,000 အစိုးရဘတ်ဂျက်ထဲကထောက်ပံ့မယ်လို့ပြဋ္ဌာန်းထားပါတယ်။ပိုဆိုးတာကသူ့လက်အောက်မှာတာဝန်ထမ်းဆောင်ရမယ်။ယာယီမှုတို့စိန်မှုတို့ဆိုရင်သူ့လိုခန်းစား권မရကြပါဘူး။ဒါကြောင့်ဒီကိစ္စမှာလည်းပြဿနာရှိနေပါတယ်။ရက်ကြီးဥက္ကဋ္ဌတယောက်အနေနဲ့ပေးရတဲ့တာဝန်ထမ်းဆောင်နိုင်တဲ့သူဖြစ်ရမယ်လို့ဥပဒေမှာဆိုထားတဲ့အပြင်သူဟာအချိန်မရွေးတာဝန်ရှိသူဖြစ်တယ်လို့လည်းလူတွေကြားမှာနားလည်ထားကြပါတယ်။ဒါကြောင့်လူတယောက်ရဲ့စောင်းနေရေးအတွက်ဝင်ငွေကိစ္စကလည်းရှိနေတဲ့အတွက်တလောက်ကိုကြံ့ငွေ 9,000 နဲ့ဒီနေ့ခေတ်မှာဘလို့သုံးဆွဲမလဲအရက်ဒေတာကိစ္စတွေလုံနေရတဲ့အတွက်ကြောင့်တခြားအလုပ်လုပ်ဖို့အဆင်ပြေပါမလားဆိုတာမျိုးဖြစ်လို့ပုံမှန်အလုပ်ရှိနေသူတွေကရက်ကြီးဥက္ကဋ္ဌတောင်းအောင်ယူဖို့မဖြစ်နိုင်သလိုအလုပ်ကံမရှိဘဲရက်ကြီးဥက္ကဋ္ဌတောင်းအောင်ယူရင်လည်းတလောက် 9,000 နဲ့မိသားစုကိုဘလို့ကျွေးမွေးစောင့်ရှောက်နိုင်မလဲဆိုတာဖြစ်လာပါတယ်။ဒါကြောင့်လက်ပေးလိုက်ယူကိစ္စတွေဖြစ်လာရတဲ့ဆိုတာခရိုင်လက်ထောက်အုပ်ချုပ်မှုကလည်းသဘောတူပါတယ်
ကော်ရက်ရှင်ပါမယ်လို့ကော်ရက်ရှင်မရောက်လို့သမင်းညက်မယ်ပေါ့ဗျာ
တကယ်တော့ဆယ်အင်းစုရာအင်းစုရက်ွက်တော့မဟုတ်ခြေရွာဆိုတဲ့အစင်အထိအသေးစိတ်အုပ်ချုပ်ရေးရန်တရားတိဆောက်ထားတာမျိုးကိုဒီမိုကရေစီစနစ်ဖြစ်ထွန်းနေတဲ့အမေရိကန်ပြည်ထောင်စုမှာမတွေ့ရပါဘူးဒါပေမဲ့မြန်မာနိုင်ငံဟာဗြိတိရှ်ကိုလိုနီခေတ်အုပ်ချုပ်ရေးရန်တရားနဲ့နှစ်ပေါင်းတော်တော်ကြာနေထိုင်ခဲ့ရပြီးသူတို့ရေးဆွဲပြဋ္ဌာန်းခဲ့တဲ့ဥပဒေတွေနဲ့ပဲတည်ရှိနေသေးတယ်လို့ဒီကြားထဲမှာလည်းတပါတီအာဏာရှင်စနစ်ဆဲအုပ်ချုပ်ရေးစနစ်နဲ့အနှစ်90ကျော်နေခဲ့ရတဲ့အတွက်လဲဒီမိုကရေစီစနစ်ဆက်စစ်ဖြစ်အောင်အချိန်ယူတည်ဆောက်ရအောင်မယ်လို့နိုင်ငံရေးသမားတချို့ကထောက်ပြကြပါတယ်ဒီလိုခေတ်အမျိုးမျိုးဥပဒေအမျိုးမျိုးဖြစ်နေတာကိုပြင်ဖို့တော်တော်ကြာအောင်မယ်လို့လဲ ခရိုင်လက်ထောက်အုပ်ချုပ်ရေးမှူးကဆိုပါတယ
်ကျွန်တော်တို့ဒီမှာဖြစ်နေတဲ့ပြဿနာကတချို့ဥပဒေကအင်္ဂလိပ်ကတော့ဥပဒေကကျွန်တော်တို့လိုက်ချချင်းသုံးလို့မရှိတယ်တော်တော်များများ existing law စီကဒါအဖြစ်ချက်နောက်တစ်ခုကျတော့1948နောက်ပိုင်းမှာလုပ်တဲ့ဟာတွေရှိသေးတယ်ဗျအဲ့ဒါလဲပါလီမန်ဒီမိုကရေစီကိုချင်းသုံးတဲ့ဥပဒေတွေကဒါလဲ existing law တွေရှိတယ်နောက်ကကျတော့1962နောက်ပိုင်းမှာလုပ်ထားတဲ့ socialist law တွေလည်းရှိသေးတယ်ဗျအဲ့တော့2011နောက်ပိုင်းမှာကျဥတိန်ဖီလက်ထက်ကစပြီးဒီနောက်ပိုင်းလုပ်ထားတဲ့ law တွေလည်းရှိအဲ့ဒီ law တွေကတခုနဲ့တခုက alignment เนี่ยမညီသေးဘူးဟာကျွန်တော်တို့ပြဿနာအဲ့ law တွေက alignment เนี่ยမညီဘူးဖြစ်နေတယ်ဝင်ရိုးတစ်ချောင်းတော့မဟုတ်ပဲနေတဲ့ကြောင့်ကျွန်တော်အဲ့ပြဿနာတွေလည်းအများကြီးอ่ะအဲ့တော့ကျ Corona ဖြေရှင်းနိုင်မှာမဖြေဘူးကြအဲ့ပြဿနာတွေကလေ
ဒါကြောင့်ပြည်သူတွေကအကောင်းဆုံးအုပ်ချုပ်ရေးစနစ်ကိုလိုချင်ကြပြီမဲ့အကောင်းဆုံးမရနိုင်သေးတဲ့အချိန်မှာလက်ရှိပြဋ္ဌာန်းထားတဲ့အုပ်ချုပ်ရေးစနစ်အရကိုယ့်ရဲ့ဒေသတွေတင့်တော်တဲ့ရကြေးဥက္ကဋ္ဌတွေရအောင်အိမ်တော်စုတစုကိုတမဲနှုံးနဲ့မဲပေးရွေးကောက်ခွင့်ဆိုတဲ့အခွင့်အလမ်းရထားတယ်လို့လည်းတချို့ကရှုမြင်ကြပါတယ်ဒီအခွင့်အလမ်းကိုအမိအယအသုံးချစေခြင်းနဲ့အတွက်ရွေးချယ်ခွင့်မှရွေးချယ်နိုင်စွမ်းသို့ရယူပါဆိုတဲ့ဆောင်မုတ်ကိုကိုမင်းကိုနိုင်ကရေးပြီးလူလူကြားမှာအတိပေးဖြန့်ချီဖို့ပြင်ဆင်နေပြီလို့88မျိုးဆက်ငင်းကြဲနဲ့ပွင့်လင်းလူအဖွဲ့စည်းကမနှုနှုအောင်ပြောပြပါတယ
်အခုရကြေးရကြေးမှာအရင်လဲစားရင်ပွင့်လင်းမှုရှိအောင်အများပြည်သူတင်ရောက်တဲ့လူတွေရောက်လာအောင်ဘယ်လိုလုပ်ရမလဲကိုပေါ်ရတာမလေးရသူစာထုတ်ပေးတယ်စာထုတ်ပေးကြရေးချယ်ခွင့်မှရေးချယ်နိုင်ခြင်းတို့ကြာယူပါဆိုပြီးရေးချယ်ခွင့်အခုရလာတဲ့ဒီမှာကိုယ့်ရဲ့ရေးချယ်နိုင်ခြင်းလည်းအရေးကြီးတာပေါ့နော်ဘယ်လိုလူတွေရေးတင်လဲဘယ်ဘုဒ္ဓရာရှိမှရေးချယ်နိုင်ခြင်းရှိမယ်ဆိုတော့အတိအလိမ်မှာပေးခြင်းလို့စစ်စာရုပ်ကိုပေးမှာ
အချုပ်အဖြစ်ဆိုရင်လူလူနဲ့အနီးဆက်ဆုံးအုပ်ချုပ်ရေးရန်တရာဖြစ်တဲ့ရကြေးဥက္ကဋ္ဌစေမှုရိုင်မှုတောင်းတွေမှာပြည်သူအတွက်မှန်မှန်ကန်ကန်ယက်တီထမ်းဆောင်မဲ့သူတွေရဖို့ဆိုတာမဲပေးခွင့်ရှိတဲ့ပြည်သူတွေကိုယ်တိုင်ကြကြမမတ်နဲ့အားတက်သရောရွေးချယ်တင်မြှောက်ဖို့သာဖြစ်တယ်လို့ပြောဆိုအကြံပေးနေကြပါတယ်ခင်ဗျာ